ထိုင်းနိုင်ငံမှာအလုံးလုံးခွင့်တက်တန်းကုန်နေတဲ့မြန်မာလူသမားတွေကို passport နိုင်ငံကူးလက်မှတ်တက်တန်းနှစ်နှစ်နဲ့အထက်ကြံနေသေးတယ်ဆိုရင်နေဆက်မှာရင်အမြန်ဆုံးတက်တန်းတိုးနိုင်အောင်စီစဉ်ပေးသွားမယ်အကြောင်းဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကဩဂုတ်လ26ရက်နေ့ကထုတ်ပြန်လိုက်တာပါမြန်မာပြည်တွင်နေရက်အထိပြန်သွားပြီးတက်တန်းတိုးစရာမလိုပဲနေဆက်မြဝတီနဲ့ကော့တောင်းမြို့တွေမှာ one stop service အမြန်စနစ်နဲ့အချိန်တိုတွင်းမှာထိုင်းမှာအလုပ်ပြန်လုပ်နိုင်အောင်စီစဉ်ပေးမယ့်အကြောင်းကြေညာထားတာပါဒါနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်တက်တန်းကုန်နေဆိုတာနေထိုင်ခွင့်တက်တန်းကိုပြောတာဟုတ်ပါတော့နေထိုင်ခွင့်တက်တန်းကုန်နေတဲ့လူဒါပေမဲ့ passport မှာတော့တက်တန်းရှိနေသေးတယ်ပေါ့နော်အဲ့လိုလူတွေဆိုလို့ရှိရင်တူတာယူတန်းစနစ်နဲ့ဥစ္စာပေါ့ထိုင်းနိုင်ငံကိုပြောင်းဝင်ပြီးတော့လုပ်ဖို့ပေါ့ဒီတော့အယူတန်းဆိုတာမှာသူ agency နဲ့ကိုအရင်တုန်းကရှောက်ပြီးတော့လာတဲ့ agency နဲ့ဆိုလည်းရတယ်ဒါပေမဲ့ပမာတိပြန်ပြီးရခါကျတော့အဲဒီ agency နဲ့တခါပြန်ပြီးတော့ဟိုစည်ရင်းသွင်းတခါပြန်ဆောင် permit တွေပဲကြာပြီးတော့ပြန်လာပေါ့ကြာတာပေါ့ဒီလိုပဲလောက်ရတော့မှန်တယ်ဒါပေမဲ့အဲ့ဒီတွားစရာမလိုဘူးပေါ့နေဆက်မှာပဲလုပ်ပြီးတယ်ပေါ့အယူတန်းကိုခေါတော့မမြော်ဒီပဲဟိုဟာတွေမပေါဘူးဒီမယ်ဆိုင်ကျွန်တော်တက်ကြည့်လိုက်တော့အဲ့ပဲဆိုင်တော့မပါသေးဘူ
းထိုင်းနိုင်ငံမှာအလုံးလုံးခွင့်တက်တန်းကုန်နေတဲ့မြန်မာလူသမားတွေတရားမဝင်နေထိုင်အလုပ်လုပ်နေတဲ့အလုပ်သမားတွေကိုပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေထုတ်နိုင်အောင်ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကနေ31ရက်နေ့အတွင်းစည်ရင်းပေးသွင်းကြဖို့ထိုင်းအစိုးရကထုတ်ပြန်ထားတာပါဒါကြောင့်တက်တန်းကုန်နေတဲ့မြန်မာလူသမားအတော်များများဟာပန်းရောင်ကတ်လုပ်ဖို့အတွက်စည်ရင်းပေးသွင်းထားကြတာကြောင့်အခုမြန်မာတန်ယုံကယူတန်းစနစ်နဲ့ထိုင်းကိုပြန်ဝင်နိုင်မဲ့နီလန်လိုက်ပါလုံဆောင်သူကတော့နည်းပါနိုင်တယ်ဆိုပြီးဦးမင်းဦးကပြောပါတယ
်။ MOU စနစ်နဲ့အဲ့လိုပြန်ဝင်ဖို့ပါညာလုပ်ဖို့ကိုလူတွေကအွန်လိုင်းဖြစ်ဖို့လေတရင်နဲ့မကြတဲ့အခါကျတော့အပုံများစီကိုလည်းမူတည်မှာပေါ့အဲ့ခါကျတော့အများစုကကျွန်တော်တင်တယ်ဒီလုံသမားမဟုတ်နေအစ်သွင်းတဲ့အထက်ကိုသွားလုံလိုက်ကြပြီတင်တယ်။ဘန်ဝတ်လုံတဲ့အုပ်စုဟိုညာနယ်လို့ကျွန်တော်တို့အဲ့လိုယူဆရမှာ
။ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကတော့အလုပ်လုပ်ခွင့်တက်တန်းကုန်နေတဲ့မြန်မာလူသမားတွေနေဆက်မြဝတီနဲ့ကော့တောင်းမှာပဲအမြန်ဆုံးတက်တန်းတိုးနိုင်မဲ့ one stop service စနစ်လုပ်ပေးမှာဖြစ်လို့မြန်မာလူသမားတွေအနေနဲ့မိမိတို့ရဲ့လုပ်ငန်းခွင်တွေက HR manager တွေကိုပါအသိပေးထားဖို့နှိုးဆော်ထားပါတယ်။ထိုင်းနိုင်ငံထဲမှာပြည်ပကလာပြီးအလုပ်လုပ်ခွင့်လက်မှတ်ရဖို့ရှောက်ထားသူစရင်ခုနှစ်သိန်းလောက်ရှိတာမှာအဲ့ဒီထဲမှာမြန်မာနိုင်ငံသားက5သိန်းလောက်ပါဝင်ပါတယ်အထူးသဖြင့်မြန်မာနိုင်ငံကိုပြန်ပြီးတက်တန်းတိုးရတဲ့ဈေးစကများလာကြောင်းထိုင်းရောက်မြန်မာအလုပ်သမားအတော်များများကတော့ထိုင်းနိုင်ငံအတွင်းမှာပဲရှောက်လို့ရတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်သမားလက်မှတ်ကိုပဲအဓိကရှောက်ကြတာဖြစ်ပါတယ်ရှင်